Ukraine ပေါ်ရုရှားကျူးကျော်တိုက်ခတ်သလိုထိုင်ဝမ်ကိုတရုတ်ကဝန်တိုက်မှာဆွေးနွေးမှုတွေထွက်ပေါ်နေချိန်မှာပဲထိုင်ဝမ်ချုံးမှာစီးရီးအရာအသင့်ဖြစ်အောင်ပြင်ဆင်နေတဲ့အစီအစဉ်တွေအရာစစ်ဖက်ဆိုင်ရာအရန်တပ်ဖွဲ့တွေရဲ့လေ့ကျင့်ရေးစခန်းကိုသမ္မတဆိုင်ဝမ်ဆနေနေ့ကတွားရောက်ကြည့်ရှုခဲ့ပါတယ်။အရန်တပ်ဖွဲ့တွေအတွက်တိုက်ခိုက်ရေးနဲ့ပြစ်ခတ်ရေးလေ့ကျင့်မှုတွေနဆတိုးလှုပ်ဆောင်မှုအပါအဝင်လေ့ကျင့်ရေးဆိုင်ရာမှာပြုပြင်ပြောင်းလဲမှုတွေလုပ်မှာဖြစ်ကြောင်းထိုင်ဝမ်အစိုးရကမနေ့ကနှစ်ကုန်ကံဒီမှာပဲကြေညာခဲ့တာပါ။ဒီလမှာဆက်တင်တဲ့အစီအစဉ်တွေအရာအရန်တပ်ဖွဲ့ဝင်တွေဟာအရင်က9ရက်ကနေ9ရက်လေ့ကျင့်ရာကနေအခုသတင်းနှစ်ပတ်ကြာလေ့ကျင့်ရမှာဖြစ်တယ်လို့တနက်ပြစ်လေ့ကျင့်လာလို့ရင်ဆိုင်တိုက်ပွဲတွေအတွက်အချိန်ပိုလေ့ကျင့်ရမှာဖြစ်ပါတယ်။ထိုင်ဝမ်မြို့တော်တိုက်ပီမြို့ပြင်ကနန်ရှိပူးတနက်ပြစ်ကွင်းကလေ့ကျင့်မှုတွေကိုလာကြည့်တဲ့ကြီးကအင်းကြီးနဲ့စစ်ဝတ်ဆောင်အဖြစ်ဝတ်ထားတဲ့ထိုင်ဝမ်သမ္မတဆိုင်ကအရန်တပ်ဖွဲ့ဝင်တွေဟာအထူးသဖြင့်သူတို့နေရင်တွေနားတဝိုက်မှာပါလေ့ကျင့်ကြရမှာဖြစ်ကြောင်းပြောပါတယ်။ရုရှားကျူးကျော်လာချိန်မှာပြည်သူတွေကိုတနက်ပေးပြီးရဲအနည်းငယ်ပဲတင်းနှံတက်ခိုင်းခဲ့တဲ့ယူကရိန်းကနေတင်းနှံစာတွေအများကြီးယူနိုင်ကြောင်းအခုအရန်တပ်ဖွဲ့ဝင်တွေအနေနဲ့တနစ်ကို9ရက်ကနေ14ရက်လောက်ထိလေ့ကျင့်ရတာကြောင့်ကိုကိုကိုယုံကြည်မှုအများကြီးပိုရနိုင်တယ်လို့လဲထိုင်ဝမ်ကာကွယ်ရေးဝန်ကြီးချူကိုချန်းကသတင်းတောက်တွေကိုပြောပါတယ်